Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ပြည်ဩဂုတ်လ24ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုညံဝင်းအောင်တို့ကပူတွဲတင်ဆက်မှာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ COVID-19 ကူးစက်ဖြစ်ပွားမှုအထူးမြန်ဆန်နေပြီးဩဂုတ်လ16ရက်နေ့ကနေ21ရက်နေ့အထိ5ရက်တာကာလအတွင်းဗိုင်းရပ်စ်ကူးစက်ခံရသူအသစ်45ဦးထိတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနောက်ပိုင်းထုတ်ပြန်ကြေညာဖော်ပြထားပါတယ်။ဒါ့အပြင်ပြည်သူတွေကြားရောဂါလက္ခဏာမပြဘဲကူးစက်နေတာတွေ့ရှိရတယ်လို့ဆိုပါတယ်။ဒီတော့တွင်စစ်တွေနဲ့အခြားမျိုးတွေမှာရှိနေတဲ့အတင်းအဓမ္မပြောင်းရွှေ့ခံရတဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာဗိုင်းရပ်စ်ကူးစက်လာမဲ့အရေးအတွက်အလွန်စိုးရိမ်နေကြောင်းမွတ်စလင်ဒုက္ခသည်တွေကပြောပါရယ်လက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ400ကျော်ရှိနေပြီးသေဆုံးသူ6ဦးရှိပါရယ်အိန္ဒိယနိုင်ငံမှာတနင်္ဂနွေတရက်ထဲကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ခံရသူ9000နီးပါးရှိခဲ့တဲ့အတွက်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း3000ကျော်ရှိသွားပြီဖြစ်ပါရယ်တောင်ကိုရီးယားနိုင်ငံတဝန်းရောဂါကူးစက်မှုအသစ်တွေအများအပြားတွေ့ရှိလာရပြီးစနေနေ့နှောင်းပိုင်းကထုတ်ပြန်ချက်အရCOVID-19 ကူးစက်ခံရသူအသစ်369ဦးထိရှိခဲ့တယ်လို့ဆိုပါရယ်ဒီထုတ်ပြန်ချက်အရဆိုရင်တောင်ကိုရီးယားမှာမတ်လနှောင်းပိုင်းဖြစ်ပွားမှုတွေတဲ့အများဆုံးအရေးအတွက်ဖြစ်ပါတယ်ဒီအတော့အတွင်းကမ္ဘာတဝန်းမှာဗိုင်းရပ်စ်ကူးစက်သူအရေးအတွက်ဟာ 23.2 တန်းကျော်နဲ့သေဆုံးသူ8သိန်းကျော်ရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကစာရင်းထုတ်ပြန်ထားပါတယ်ရှင်COVID-19 ကပ်ရောဂါကိုကုသဖို့အဓိကကုထုံးဆိုင်ရာအောင်မြင်မှုကို American သမ္မတ Donald Trump ကဒေသစံတော်ချိန်တနင်္ဂနွေညမှာကြေညာဖို့ရှိကြောင်းအင်ဖြူတော်ကပြောပါရယ်လက်ရှိ American ပြည်ထောင်စုမှာ Coronavirus ကြောင့်သေဆုံးသူပေါင်း 38,000 ကျော်ရှိပြီး 5.8 တန်းနီးပါးကူးစက်ခံထားရပါတယ်စေဝါကုမ္ပဏီတွေအတွက်ကာကွယ်ဆေးတွေနဲ့ကုထုံးတွေကိုလူတွေနဲ့စမ်းသပ်ဖို့ခက်ခဲနိုင်သမျှခက်ခဲအောင် American FDA အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကလှုပ်ဆောင်နေကြောင်းအထောက်အထားမရှိဘဲသမ္မတ Trump ကဆွဆွဲပြောဆိုပြီးနောက်တစ်ရက်မှာအခုလိုသူ့ရဲ့ကြေညာချက်ထွက်ပေါ်လာတာပါစေဝါကုမ္ပဏီတွေရဲ့စမ်းသပ်မှုရလဒ်တွေကိုနိုဝင်ဘာလ3ရက်ရွေးကောက်ပွဲကျင်းပပြီးချိန်နောက်ပိုင်းထိရွှေ့ဆိုင်းတာမျိုး FDA ကမျှော်လင့်နေတယ်လို့သမ္မတကအထောက်အထားမရှိဘဲသူ့ရဲ့ Twitter အကောင့်မှာဆွဆွဲရေးသားခဲ့ပါတယ်။ဒါ့အပြင်ရလဒ်တွေမြန်မြန်ထုတ်ပြန်ပြီးလူတွေရဲ့အသက်တွေကိုကယ်တင်သင့်တယ်လို့သမ္မတကဆိုပါတယ်။ Belarus နိုင်ငံမြို့တော် Minsk မှာတနင်္ဂနွေနေ့ကလူပေါင်းထောင်နဲ့ချီစုယုံပြီးဆန္ဒပြခဲ့ကြပါတယ်။လက်ရှိသမ္မတအလက်ဇန်ဒါလူကာရှန်ကိုကိုပြန်ပြီးရွေးကောက်တင်မြှောက်ခဲ့တဲ့အငင်းပွားစရာရွေးကောက်ပွဲရလဒ်နဲ့ရွေးကောက်ပွဲပြီးဆန္ဒပြပွဲတွေကိုဖြိုခွဲနှိမ်နင်းခဲ့တဲ့အစိုးရရဲ့လုပ်ရက်နဲ့ပတ်သက်လို့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီတော့တွင်မှာပဲစစ်တပ်ကတတိပေးထားသလို Minsk မှာတပ်ဖွဲ့ဝင်တွေကိုအကြီးအကျယ်နေရာချထားပါတယ်။အရှေ့ဥရောပနိုင်ငံဖြစ်ပြီးလူပေါင်း 9.5 သန်းနေထိုင်တဲ့ Belarus မှာတနင်္ဂနွေနေ့ကမြို့လယ်ကောင်ဆူဝေးခဲ့ကြတဲ့လူထုဆန္ဒပြပွဲဟာ New Belarusian လို့အမည်ပေးထားတဲ့ချီတက်ဆန္ဒပြမှု15ရက်မြောက်လည်းဖြစ်ပါတယ်ဆန္ဒပြသူတွေဟာလွတ်မြောက်ရေးကြွေးကြော်သံတွေနဲ့အတူသမ္မတလူကာရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်နိုင်ငံရဲ့အထိမ်းအမှတ်နေရာတွေကိုကာကွယ်ဖို့အတွက်စစ်တပ်ကတာဝန်ယူမှာဖြစ်တယ်လို့တနင်္ဂနွေနေ့ကဆန္ဒပြပွဲမတိုင်ခင် Belarus ကာကွယ်ရေးဝန်ကြီးဌာနကကြိုတင်ကြေညာခဲ့တာပါအီရန်နိုင်ငံမှာမှားယွင်းပြစ်ချခံရတဲ့ယူကရိန်းခီးသည်တင်လေယာဉ်ရဲ့ black box ကိုစုံစမ်းလေ့လာချက်တွေအရဒုံးကျည်နှစ်စင်းဟာလေယာဉ်ကို25စက္ကန့်ကြာထိမှန်ပေါက်ကွဲခဲ့တာဖြစ်ပါတယ်။ပထမဒုံးကျည်ထိမှန်ချိန်မှာလေယာဉ်တွေးခီးသည်အများပြားဟာတစုံတရာအချိန်အတိုင်းအတာတွင်အသက်ရှင်နေတဲ့အခြေအနေရှိနေတယ်လို့အီရန်အစိုးရကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။လေယာဉ်မောင်းကန်းကအတန်တွင်နဲ့အချက်လက်တွေတူလောင်သိမ်းဆည်းထားတဲ့ကိရိယာတွေကိုဇူလိုင်လကပြင်သစ်နိုင်ငံကိုပေးပို့စုံစမ်းလေ့လာခဲ့ဖြစ်ပြီးဒီတွေ့ရှိချက်တွေကိုအီရန်နိုင်ငံမြို့ပြလေကြောင်းအဖွဲ့အစည်းအကြီးအကဲကပထမဆုံးတရားဝင်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ပထမဒုံးကျည်ကလေယာဉ်ကိုထိပြီးတဲ့နောက်19စက္ကန့်အကြာအထိလေယာဉ်မောင်းကန်းမှာရှိနေတဲ့လေယာဉ်မှူးတွေရဲ့အတန်တွေအရခီးတယ်ပြီးအသက်ရှင်နေတယ်လို့ဖော်ပြနေပြီး25စက္ကန့်အကြာမှာဒုတိယဒုံးကျည်ကလေယာဉ်ကိုထပ်ပြီးထိလိုက်တာဖြစ်တယ်လို့အီရန်မြို့ပြလေကြောင်းအဖွဲ့အစည်းအကြီးအကဲကရုပ်သံသတင်းမှာပြောကြားခဲ့ပါတယ်။မှရင်ပြချခံရတဲ့လေယာဉ်မှာလိုက်ပါသွားခဲ့တဲ့ယူကရိန်း၊ကနေဒါနဲ့အခြားနိုင်ငံတွေကနိုင်ငံသားတွေနဲ့ပတ်သက်လို့အီရန်ဟာအဲ့ဒီနိုင်ငံတွေကအစိုးရတွေနဲ့ဆွေးနွေးခဲ့ပြီးဖြစ်ပါတယ်။အခုလိုလေယာဉ်ပြန်တမ်းမှုခီးစဉ်မှတ်တမ်းကိရိယာကစုံစမ်းတွေ့ရှိခဲ့တဲ့အချက်လက်တွေကိုနိုင်ငံရေးအရအသုံးမချသင့်ဘူးလို့လည်းမြို့ပြလေကြောင်းအဖွဲ့အစည်းအကြီးအကဲကပြောပါတယ်။ ဒီနှစ်ဇန်နဝါရီလဆန်းကတီဟီရန်လေဆိပ်ကနေထွက်ခွာလာတဲ့ယူကရိန်းခီးသည်တင်လေယာဉ်ကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ကနေမြေပြင်ကနေဝေရင်ပစ်ဒုံးကျည်နဲ့မှာရင်ပစ်ချခဲ့တာဖြစ်ပါတယ်ရှင်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 MHz ဒိုင်းနိုမီတာ40 kHz 9.33 MHz ဒိုင်းနိုမီတာ51 kHz 9.85 MHz နဲ့ဒိုင်းနိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းနယ်လာနေမနေ့ကင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ရူဟင်ယာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတာ၃နှစ်ပြည့်ခဲ့ပါပြီ။ဒုက္ခသည်စခန်းတွေနဲ့အဖြစ်တိဆောက်ထားတဲ့ခိုးလုံရေးစခန်းတွေမှာနေထိုင်နေရတဲ့မြန်မာနိုင်ငံကမွတ်စလင်လူနည်းစုဝင်တသန်းလောက်ရဲ့ရှေ့ရေးကတော့မရေမရာရှိနေစေဖြစ်ပါတယ်။2018-19အတွင်းဌာနေတန်ရေးနှစ်ကြိမ်စီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေကိုယ်တိုင်ကလက်မခံတာကြောင့်မအောင်မြင်ဖြစ်ခဲ့ရပါတယ်။မြန်မာအစိုးရကတော့ရူဟင်ယာဆိုတဲ့သုံးနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပါတယ်။ဘုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာသူတို့ကိုနိုင်ငံသားတွေဖြစ်တယ်လို့သတ်မှတ်ထားပြီးနိုင်ငံသားဖြစ်ခွင့်ငြင်းပယ်ခံရသလိုအကြမ်းဖက်မှုတွေကိုလည်းစိုးရိမ်လာကြောင်းဌာနေပြန်ဖို့ဒုက္ခသည်တွေကလက်မခံခဲ့ကြတာပါဒုက္ခသည်တချို့ကတော့လူကုန်ကူးသူတွေနဲ့လိုက်ပြီးအရှိတောင်အာရှနိုင်ငံတွေကိုလှည်နှက်သွားတဲ့အန္တရာယ်များတဲ့လမ်းကြောင်းကိုရွေးကြပါတယ်ပင်လယ်ထဲမှာအစာရေစာပြက်လက်ပြီးမခံခန့်တဲ့လူတွေနဲ့လူအပြည့်ချက်လိုက်ပါကြတဲ့ပင်လယ်ပြင်ခီးမှာဒီဘက်နှစ်ပိုင်းတွေအတွင်းလူသေဆုံးမှုများပြားရှိခဲ့ပါတယ်အခုချိန်မှာတော့ကိုဗစ်ကာယောဂါကြောင့်အသွားလာတားမြစ်ကန့်သတ်မှုတွေရှိနေခြင်းမှာမလေးရှားလိုနိုင်ငံကအလို့ကန်တဲ့အရင်းမြစ်တွေကိုကာကွယ်နိုင်မှုအတွက်နိုင်ငံတွေကိုလှေတွေနဲ့ဝင်ရောက်လာရင်ပင်လယ်ပြင်တွေကိုပြန်မောင်းထုတ်မယ်လို့ချိန်ဆမှုတွေနဲ့အတူအန္တရာယ်ကြီးလာတဲ့လမ်းကြောင်းတွေကပိုပြီးခက်ခဲလာပါတယ်။တချို့ရိုဟင်ဂျာတွေကတော့ချမ်းသာတဲ့နိုင်ငံတစ်ခုခုမှာအခြေချနိုင်ရေးဆိုတဲ့တတိယလမ်းကြောင်းတွေမျှော်လင့်ချက်ထားနေကြတဲ့ဖြစ်ပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေကိုအခြေချလို့သူဒုက္ခတွေအဖြစ်နိုင်ငံတွင်းကိုဝင်ရောက်လာမဲ့အရေးစိုးရင်တည်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်အခြေချမှုဆိုင်ရာအစီအစဉ်ကို2010ပြည့်နှစ်တည်းကပိတ်ပင်ထားခဲ့ပါတယ်ခင်ဗျာ။တရုတ်နဲ့ပါကစ္စတန်မဟာမိတ်နိုင်ငံကြားကာကွယ်ရေးစီးပွားရေးဆက်ဆံမှုတွေပိုပြီးထဲထဲဝင်ရှိလာခြင်းမှာပဲပါကစ္စတန်ရည်ရွယ်အတွက်တရုတ်ကတည်ဆောက်ပေးနေတဲ့ခေတ်အမီဆုံးစစ်သင်္ဘော၄စင်းတွေကပထမအဆုံးတစ်စင်းကိုရေးချတဲ့အခမ်းအနားတရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပပါတယ်။ရှန်ဟိုင်းမြို့ကတရုတ်အစိုးရပိုင်းဖူရောင်းကျော်ဝါသင်္ဘောကျင်းမှာမဟာယဉ်ရည်ရက်စစ်တင်မော့အဆင့်အတန်း၅ခုတည်းကအနေဆုံးဖြစ်တဲ့ 054AP frigate စစ်တင်မော့ကိုရေးချခဲ့တာဖြစ်တယ်လို့ပါကစ္စတန်ရည်ရက်ကတနင်္ဂနွေနေ့မှာပြောပါတယ်ဒီစစ်တင်မော့မှာအာယုံခံစနစ်နဲ့အတူရေပေါ်ရေအောက်နဲ့လေကြောင်းရံကိုပါကာကွယ်နိုင်တဲ့လက်နက်တွေတပ်ဆင်ထားတယ်လို့ပါကစ္စတန်ရည်ရက်ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီစစ်တင်မော့တစ်စင်းရဲ့တန်ဖိုးကိုရည်ရက်ကြေညာချက်မှာဖော်ပြမထားပေမဲ့ခန့်မှန်းကြီးဒေါ်လာတန်း350ကျော်ရှိပါတယ်ပါကစ္စတန်ရည်ရွယ်အတွက်တရုတ်ကတာဝန်ယူဆောက်ပေးနေတဲ့စစ်သင်္ဘော၄စင်းစလုံးကို2021ခုနှစ်ထဲမှာအပြီးသတ်ပေးအပ်နိုင်ဖို့ကြီးမားထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းလူသိများတဲ့မူဝမ်ခရိုင်ခုံခံမြို့မှာចောင်းသားအုပ်စုတစုနဲ့ပြည်သူတွေပူးပေါင်းပြီးစနေနေ့ညကစုဝေးဆန္ဒပြခဲ့ကြပါတယ်။သူတို့ကဝန်ကြီးချုပ်ပရာယုတ်ချန်ဝချာယာဒူးကနှုတ်ထွက်ပေးဖို့နဲ့ပါလီမန်ကိုဖြတ်သိမ်းပြီးအခြေခံဥပဒေတည်ရရေးဆွဲပေးဖို့အစိုးရကပြည်သူကိုချင်းချောင်းနေတဲ့လူရက်တွေရက်တက်မှုတောင်းဆိုခဲ့ကြပါတယ်။ခုံကံမျိုးကဒီမိုကရေစီအထိမ်းအမှတ်ကြောက်တန်ရှင်းမှာည9နိုင်ငံကစပြီးဆန္ဒပြခဲ့ကြတာပါ။နိုင်ငံအရှိန်မြောက်ပိုင်းမှာလှုပ်ရှားနေတဲ့ Free People Group ဆန္ဒပြအုပ်စုရဲ့အမာခံအဖွဲ့ဝင်တချို့ကအစိုးရဆန့်ကျင်ရေးမေးခွန်းတွေပြောကြားကြပြီးကြီးညာချက်ထဲမှာတော့ပြည်သူကိုချိန်ချောက်နေတာတွေရပ်ဖို့အတွေးအမြင်ကွဲပြားတဲ့ပြည်သူတွေကိုအစိုးရကအရေးယူနေတာတွေရပ်တန့်ဖို့ပညာရေးခန်းစားခွင့်မညီမျှမှုနဲ့တရားစီရင်ရေးမမျှတမှုတွေသဘာဝတရားစာတရင်းမြစ်အာရမထုတ်ယူနေတာတွေကိုရပ်တန့်ဖို့စလာတွေတောင်းဆိုပါတယ်။သူတို့အနေနဲ့လွတ်လပ်ပြီးလူသားကုန်သိခရှိမှုကိုလိုချင်ကြောင်းထိုင်းနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတဲ့လူအဖွဲ့အစည်းဖြစ်စေလိုကြောင်းဆန္ဒပြသူတွေကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲလာတဲ့မာကူမုန်တိုင်းဟာတနင်္ဂနွေနေ့ကမက္ကဆီကိုပင်လယ်ကွေ့ကိုဖြတ်ပြီးလာမယ့်48နာရီအတွင်းအရှေ့တောင်ပိုင်းလူဤဇီယားနာပြည်နယ်ကမ်းခြေဘက်ဝင်ရောက်လာွယ်ရှိပါတယ်။လောရာအပူပိုင်းမုန်တိုင်းဟာဒိုမီနီကန်ပြည်သူ့သမ္မတနိုင်ငံနဲ့ဟေတီနိုင်ငံတွေကိုမှွေနှောက်တိုက်ခတ်ခဲ့ပြီးအမေရိကန်တောင်ပိုင်းကမ်းရိုးတန်းဘက်ဦးတီလာနေကဟာရီကိန်းမုန်တိုင်းအစဉ်ကြောင်းလဲသွားဖွယ်ရှိနေပါတယ်။မက္ကဆီကိုပင်လယ်ကွေ့မှာအခုလိုမုန်တိုင်းတစ်ခုစလုံးတပြိုင်တည်းထဲပေါ်ပေါက်တာကတော့ပထမအဦးဆုံးအကြိမ်ပဲဖြစ်တယ်လို့ကိုလိုရာဒိုပြည်နယ်တက္ကသိုလ် ဟာရီကိန်းသုရေသနဌာနရဲ့ Globex ကပြောပါတယ်မာကိုမွန်နန်းဟာ Mississippi မြို့ဝကနေတောင်ဘက်မိုင်300အကွာလောက်မှာရှိနေပြီးလေတိုက်နှုန်းတစ်နာရီ85မိုင်နှုန်းနဲ့မက္ကဆီကိုပင်လယ်ကွက်ကိုဖြတ်တန်းနေတာပါပင်လယ်ကမ်းခြေတစ်လျှောက်တိုက်ခတ်လာမဲ့ဒီမုန်တိုင်းတွေကြောင့်အသက်အန္တရာယ်ဆွေးင်ရပြီးဒေသခံတွေသတိရှိကြဖို့အမေရိကန်အမျိုးသားဟာရီကိန်းစင်တာကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာတင်လာနေမနက်ခင်း view ရဲ့သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးစိတ်ဝင်စားဖွယ်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီသတင်းပတ်အတွင်းကျင်းပမဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံအတွက်ပါတီကိုယ်စားလှယ်တွေတဖွဲ့ဖွဲ့ရောက်ရှိလာနေကြပါပြီတယောက်သူဥယျာဉ်လျှော့ထားပြီးအွန်လိုင်းကနေလုံမဲ့ပါတီညီလာခံအတွက်နိုင်ငံတော်ကရောက်လာကြတဲ့ပါတီကိုယ်စားလှယ်တွေကတော့သမ္မတဒေါ်နယ်ထရန့်ကိုပါတီရဲ့သမ္မတလောင်းအဖြစ်ပြန်လည်ရွေးချယ်ပြီးဒုတိယသက်တမ်းအနိုင်ရရေးအတွက်စိတ်အားထက်သန်နေကြတယ်လို့သူတို့နဲ့တွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတောက်ကာရိုလင်းပရက်စတီကသတင်းပေးပို့ပါတယ်ကျမတင်ကြီးထိုက်ပါRepublican Party ရဲ့ Hawaii ပြည်နယ်ကိုယ်စားလှယ် Shalyn Ostrop ကတော့ကပီးကာလာအတွင်းပထမဆုံးပြည်နယ်ပြင်ပကိုခီးထွက်လာတာပါ။ Democrat ကြီးစုတဲ့ Hawaii မှာ COVID ဆန်ရာစီးမြင်တွေကတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်။ Our economy is decimated. We have zero chance. စီးပွားရေးကကျလာတယ်။ခီးသားဝင်ရောက်မှုလုံးဝမရှိတော့ဘူး။စားတောက်ဆိုင်တွေလည်းပိတ်ထားရပါတယ်။ဓာတ်ကအမျိုးမြင်ရှိတဲ့လုံရမဟုတ်တယ်လို့ကြားကြလဲခံမှာမဟုတ်ဘူးလို့လူတွေကပြောကြတယ်လို့ပြောသွားတာပါ။ Oregon ပြည်နယ် Portland မြို့မှာလူမဲတွေအရေးဆန္ဒပြတဲ့ Black Lives Matter လှုပ်ရှားမှုက3လထဲကိုရောက်လာနေတဲ့အခြေအနေကလည်း Republican တွေရင်ဆိုင်ရမယ့်ကိစ္စဖြစ်ပါတယ်။Oregon ပြည်နယ် Republican Party ကိုယ်စားလှယ် B Korea ကတော့ဒါရီအဆုံးကတ်နိုင်ရေးသမ္မတဘက်ကကြိုးစားခဲ့တယ်လို့ပြောပါတယ်
။ When he offered to help with a national or federal resource
သူ့ဖူမှုတွေငြိမ်သက်သွားအောင်ပြည်ထောင်စုအစိုးရဘက်ကကူညီဖို့သမ္မတကကမ်းလှမ်းခဲ့ပေမဲ့မြို့တော်ဝင်နဲ့အုပ်ချုပ်ရေးမှုကအရေးတကြီးမလုပ်ခဲ့ပါဘူးတဲ့။ဒီအချက်ကိုလူလူကသဘောမကျပါဘူး။ Republican တွေမဟုတ်သူတွေတောင်မှပဲသဘောမတူပါဘူးလို့ပြောသွားပါတယ်။သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေကကတ်ယောဂဘေးကူရောလူမျိုးရေးဆန္ဒပြမှုတွေကိုပါပိုဆိုးသွားစေတယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်း Democrat တွေကဝေဖန်ပါတယ်။နိုင်ငံတွင်းသဘောထားစစ်တမ်းတွေမှာလည်းဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကကူးမှတ်အသားနဲ့ဥဆောင်နေတာပါဒါပေမဲ့လို့ Republican တွေကြားမှာတော့သမ္မတထရန့်ကိုလူကြိုက်များစေဖြစ်ပါတယ်အမေရိကန်တွေကြားသမ္မတထရန့်ကိုထောက်ခံမှု40နှစ်ရာဂိုင်းလုံးဆိုတာကအရင်တစ်နှစ်ကနေဆိုင်ရင်တက်မှတ်ပုံများနေတာပါကန်ဆက်စ်ကိုစလေမိုက်ဂူဂယ်မန်ကတော့ဒီမိုကရက်ပါတီညီလာခံမှာအကြောင်းညာတဲ့တစ်ခုမှမကြားရဘူးလို့ပြောပါတယ
် I saw that and a lot of what
Biden ပြောတာအများစုကသမ္မတကိုတိုက်ခိုက်နေတာပါတဲ့သူရွေးကောက်ခံရရင်သူ့အစိုးရအနေနဲ့သူ့အနေနဲ့ဘာတွေလုပ်မယ်ဆိုတာကိုဘာမှပြောမသွားပါဘူးလို့ပြောပါတယ်မစ္စတာဘိုင်ဒန်ကသူနဲ့အတူရွေးကောက်ပွဲပြန်ဖို့အတွက်ကယ်လီဖိုးနီးယားအထက်လွှတ်တော်အမကမ်မလာဟဲရစ်ကိုရွေးခဲ့ပြီးဒါဟာဆိုရင်ပါတီကြီးတစ်ခုကရွေးခံရတဲ့ပထမဆုံးသောလူမဲအမျိုးသမီးပထမဆုံးသောအာရှအမျိုးသမီးတူဖြစ်ပြီးအမျိုးသမီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရမယ့်နီးလမ်းလို့ရှုမြင်ချပါတယ်။ကောလိပ်ကျောင်းသူအရွယ်သမီးနှစ်ယောက်ရဲ့မိခင်အော့စထရော့ကတော့ဒီအပေါ်မှာတန်တရာရှိပါတယ်။
I'm not an identity politics person obviously.
သူကလူကိုကြည့်တဲ့နိုင်ငံရေးသမားမဟုတ်ပါဘူးတဲ့။သူမိဘတွေကလည်းရွှေပြောင်းအခြေချသူတွေဖြစ်တယ်။သူကလည်းစစ်မှုထမ်းခဲ့တယ်။အသားအရောင်ရှိတဲ့အမျိုးသမီးတူဖြစ်တယ်။ဒါပေမဲ့လည်းသူမဲပေးရွေးချယ်တာမှာတော့ဒါတွေကအရင်မကြည့်ပါဘူးလို့ပြောသွားတာပါ။ Republican Party ညီလာခံအနည်းမှာ Democrat တွေကလည်းသူတို့ဘက်ကိုစိတ်ပြောင်းလာအောင်မဲဆွဲနေကြပါလေ။
For me doing that, absolutely.
Republican Party Oregon ကိုစလေ Michelle Horn ကတော့လုံးဝစိတ်မပြောင်းပါဘူးတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံကျင့်ပါမယ့်နေရာတစ်ဝိုက်မှာတော့လုံခြုံရေးတင်းကျပ်ထားပါတယ်တနင်္လာနေ့လူတွေကိုယ်တိုင်တက်ရောက်ကြမယ်အခမ်းအနားမှာတော့ပြည်내နဲ့နယ်မြေတစ်ခုစီအတွက်ကိုစလေ6ဦးပဲခွင့်ပြုထားပါတယ်
ညီလာခံကတော့ဒီမှာပဲပြီးသွားမှာမဟုတ်ပါဘူး Republican Party ကိုစားပြုသမ္မတရွေးကောက်ပွဲဝင်ရေးအတွက်သမ္မတ Trump လက်ခံမဲ့ကြာတာပြင်းနေမှာတော့ဒီညီလာခံကိုယ်စားလှယ်336ဦးကိုအင်ဗျူရောကိုလာရောက်ဖို့ဖိတ်ကြားထားပါတယ်ရှင်ကျွန်မအသိဒီထိုက်ပ
ါကျွန်တော်ဝင်းမင်ပါ COVID ကိုအဓိကကာကွယ်ထိန်းချုပ်နေတာကြောင့်အရင်နှစ်ပေါင်းများစွာတိုးမြင့်ကာကွယ်ထိန်းချုပ်လာနိုင်ပြီးလူတွေကိုပိုသေစေခဲ့တဲ့ရောဂါကြီးတွေအကြီးအကျယ်ပြန်ကောင်းထောက်လာနိုင်ခြင်းရှိနေပါတယ်။ကိုဗစ်ကာလလော့ဒေါင်းချသွားလာကြသက်ပိတ်ဆို့မှုပါဝင်ကာကွယ်ထိန်းချုပ်ရေးတွေကြောင့် HIV ဆေးပြက်၊ TB ပိုးမစစ်နိုင်၊ငှက်ဖျားထောက်ကူကုသမှုလျော့လာပြီးနှစ်စဉ်တန်းချီသေစေခဲ့တဲ့ဒီကူးစက်ရောဂါတွေပြန်ထောင်တက်လာမှာကိုဆရာဝန်တွေကစိုးရိမ်နေပါတယ်။ဒီနှစ်2020ခုနှစ်မှာမြန်မာကျောင်းအာဖရိကမှာတည်ဆုံးသူ20တိုးလာနိုင်တယ်လို့ထုတ်ပြန်ထားချိန်မှာဒီရောဂါတွေအားလုံးကိုဘယ်လိုဖြေရှင်းသင့်ပါလဲ FIO သတင်းတောက် Henry Richwell သတင်းပို့ထားတာကိုပြောပြမှာပါတောင်အာဖရိကနိုင်ငံမှာလူပေါင်း 9.8 သန်း HIV AIDS ကိုခံအားကျရောဂါဖြစ်နေတဲ့ထဲမှာစီဘိုဂျီလီဇူလူလဲတယောက်ဖြစ်ပါပါတယ်သူအနေနဲ့ ART လို့တို့ကခေါ်တဲ့ HIV ဆေးတွေရောစပ်တောက်ဆုံးကြီးဒီ virus ကိုနှိမ်နှင်းထားရပါတယ်။ဒါပေမဲ့တောင်အာဖရိကမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ဖို့မတ်လမှာလော့ဒ်ဒေါင်းချသွားလာကန့်သတ်လိုက်ချိန်မှာတော့ဇူးလူတယောက်အလုံးကျုပ်သွားပါတယ်။နောက်သတင်းပတ်တွေအတွင်းမှာတော့ဒေသခံစေကန်းလေးမှလည်းဆေးတချို့ပြတ်သွားပါတယ်ဇူးလူက
I think for 2 months I was using only one
နှစ်လကျော်ဆေးတလုံးပဲတောက်ခဲ့ရတယ်။တကယ်ကနှလုံးတောက်ရမှာဒီစလုံးလုံးမတော့နိုင်ရတော့အန်ဒီယကအရန်ကိုကြည့်ပါလေရှားသွားနိုင်တယ်လို့ပြောသွားတာပါတကယ်တော့တကမာလုံးမှာလည်းဆရာဝန်တွေကဒီကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြီးရဲ့နောက်ဆက်တွဲလော့ဒ်ဒေါင်းချကပ်သက်ပိတ်ဆို့မှုတွေကြောင့်အခြားအသေးချေပိုများတဲ့ရောဂါတွေဖြစ်တဲ့ TB ဆုံနာငှက်ဖျားနဲ့ DAIDS ရောဂါတိုက်ချက်ရေးမှာအဟံကြားဖြစ်ဖို့များခဲ့တယ်လို့အရင်တည်းကသုံးသပ်ထားခဲ့ကြပါတယ်အခုတော့တောင်အာဖရိကနိုင်ငံအစိုးရရဲ့ကိုဗစ်ရောဂါဂျန်ဘေးကူးစက်ယောဂပညာရှင်ဒေါက်တာဆလင်း S. Abdul Karim နေနဲ့ဒီတခြားကူးစက်ယောဂတွေကိုအာဖရိကမှာလက်တွေ့သုတေသနလုပ်ဖို့ဦးဆောင်ခဲ့ပါတယ်သူက
People are scared to go to healthcare services
လူတွေကကျန်းမာရေးဌာနတွေကိုသွားဖို့ကြောက်နေကြတယ်ဗျ TB ယောဂအတွက်ဆေးစစ်တဲ့ရေကျွက်လည်းကြားတော့တွေ့ခဲ့ရတယ်ပေါက်ရမယ့်ဆေးတွေလာရတဲ့လူတွေကလည်းပြတ်သင်းသွားတာတွေ့ရတယ်လေဒါကြောင့်ကြီးကြီးမားမားကိုစိုးရိမ်စရာကြီးပါဘာလို့လဲဆိုတော့အရင်နှစ်ပေါင်းများစွာကြိုးပမ်းလှုပ်ဆောင်ခဲ့တာကြောင့်အခုချိန်ထိတိုးတက်မှုရှိလာသမျှကိုအခုတစ်ချက်ထဲနဲ့ပြန်ကြေကျက်သွားနိုင်လို့ပါလို့ပြောသွားတာပါတကယ်တော့ TB လူနာသစ်တွေ့ရှိမှုတွေကတောင်အာဖရိကနဲ့တခြားနိုင်ငံတွေမှာတစ်နှစ်ပြီးတစ်နှစ်အရင်ကျဆင်းလာခဲ့တာပါဒါပေမဲ့ TB ရောဂါကကမ္ဘာပေါ်မှာလူအများဆုံးသေတဲ့ရောဂါတွေထဲကတစ်ခုဖြစ်နေသေးပြီးမနှစ်တစ်နှစ်ထဲမှာကိုလူပေါင်း 1.5 သန်းခန့်မှန်းချီတည်ဆုံးခဲ့ပါတယ်လန်ဒန်တက္ကသိုလ်ရဲ့ဒီကိုရီကျန်းမာသန့်ရှင်းရေးနဲ့အပူပိုင်းသိပညာချောင်းကDr. Finn McQuarrie ကလည
်း We know there's a 50% decrease in TB testing and so
on. တော်တော်သိထားပါတယ်။တောင်အာဖရိကနိုင်ငံမှာအခုလောလောဆယ် TB ဖြစ်တာ50ရာခိုင်နှုန်းကျဆင်းသွားပါတယ်။ဒါကြောင့်လူတွေဆေးကန်းတွေဆေးရုံတွေမသွားနိုင်ကြတာမျိုးတွေဖြစ်နေတယ်။အဲ့ဒီတော့သူတို့ကို TB ရောဂါသုံးပြမပေးနိုင်တော့ဘူး။ဒါကဘာလို့ဆိုလို့လဲဆိုတော့သူတို့အနေနဲ့နောက်လူတွေကို TB ဆက်ဆက်ပေးနိုင်နေတယ်။ဒါကြောင့်ဇက်တိုင်တယောက်ပြီးတယောက်ကူးကုန်မှာမျိုးဖြစ်နေပြီလို့ပြောသွားတာပါ။ဒါအပြင်ပြချားချောက်သေးရသူကလည်းအာဖရိကမှာဒီနှစ်ထဲမှာကိုနှစ်ဆတိုးလာနိုင်တယ်လို့လန်ဒန် Imperial College ကသုတေသူတွေကသတိပေးထားပါတယ်။ဒီသုတေသူတွေကပဲပြချားဆေးချင်တောင်ဖြန့်ဝေတာနဲ့ကုသပေးနေတာတွေရပ်တန့်နေတာကိုပြန်မစနိုင်ရင်အခုလိုစတိုးသိနိုင်တာပါလို့ရှင်းပြပါတယ်။အခုလိုကြောက်လန့်စရာခံမှန်းချက်တွေရှိနေတဲ့ကြားကဖြည့်ရှင်းဖို့အခွင့်အလမ်းတွေလည်းတွေ့ထားတယ်လို့ဒေါက်တာကရင်ကဆိုပါတယ်။သူက
The opportunity to look at integration
ပေါင်းစုပြီးလုပ်ကြည့်နိုင်တဲ့အခွင့်အလမ်းမျိုးပါဒီ covid hiv tb နဲ့တခြားရောဂါတွေကိုချိတ်ဆက်ပေါင်းစုပြီးကြည့်တာပါဒါကြောင့် corona virus တတိကြီးကြီးထားစောင့်ကြည့်ရင်မှယင်းနှိမ့်နေတဲ့အခါရှာရင်ဒီ covid ကမ္ဘာကံရောဂါတစ်ခုတည်းအတွက်အကျိုးဖြစ်တာမဟုတ်တော့ပဲတခြား hiv tb စတဲ့နိုင်ငံတွင်းကူးစက်ရောဂါကြီးတွေအတွက်လည်းတစ်ခါတည်းအကျိုးဖြစ်နိုင်တယ်လေလို့ပြောသွားတာပါဒေါက်တာမခွေးကလည်းကမ္ဘာအတိုင်းဝိုင်းအနေနဲ့ပေါ်ပြီးကြည်ကြဲကြဲကြဲကြည့်လှုပ်ဆောင်သင့်ပြီလို့အကြံပြုလိုက်ပါတယ်သူက
We stand to lose gains that we've been making in recent years
မချာခင်နှစ်တွေတည်းအောင်မြင်လာခဲ့သမျှကျန်ဆုံးရှုံးသွားဖို့ရှိနေပါတယ်ဒါတွေကကျွန်တော်တို့တကယ့်ကိုခက်ခက်ခဲခဲရယူနိုင်ခဲ့တာတွေပါအခုကပြီးခဲ့တဲ့9နှစ်10နှစ်20ထိကြောင်နောက်ကျန်ရောက်တော့မှကိုစိုးရိမ်နေရပါတယ်လို့ပြောသွားတာပါတကယ်တော့
ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အရေးမြင့်ကြီးကြီးမားမားကိုအသုံးပြုလာနေတာပါ။ဆရာဝန်တွေကတော့တခြားသေးပြောင်းများစေတဲ့ရောဂါတွေကိုလည်းမျက်ကွယ်ပြုမထားသင့်ဘူးလို့သတိပေးနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အားလုံးလည်းမင်္ဂလာပါ။ Coronavirus ကဘာနှံ့ပြန့်နေတဲ့အချိန်မှာပေါ့နော်။လူတိုင်းက Second Wave လို့ခေါ်တဲ့ဒုတိယလှိုင်းဘယ်လိုဖြစ်လာလဲဆိုတာအကုန်လုံးသိချင်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Recommend တက်ကတူကဒီအမှုစီကပါရဂူဘွယ်အပ်ကလေးလာနေတယ်။မကင်ဆာဝန်းကြီးကိုနင်းမြန်ပြီးတော့တင်ကြပေးမှာပါ။အခု COVID-19 နဲ့ပတ်သက်ပြီးတော့အားလုံးကဒီစိတ်ဝင်စားဖြစ်နေကြတာပါဆိုတော့ဒီ second wave ပေါ့နော်။ဒီဒုတိယလှိုင်းဆိုတဲ့စကားလုံးပေါ့နော်။ဟိုဘယ်ကနေစပေါ်လာတယ်အဲ့ဒီကစပြီးတော့နည်းနည်းပြောပြပေးပါ။
ဟုတ်ကဲ့ပါ။အဲဒုတိယလိုင်းဆိုတဲ့ဟာကတော့သူကစခဲ့တာ reference အနေနဲ့ပြောရမယ်ဆိုရင်တော့2018တုန်းကဖြစ်ခဲ့တဲ့ဒီ influencer ဟို pandemic ကိုသူကအခြေခံပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဒီ2018မှာစခဲ့တဲ့ဟာက2018မှာပထမဆုံးစဖြစ်တော့ဒီ spring ပေါ့နော်။ຫນွေဦးရဒီမှာစဖြစ်တယ်။ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေတယ်ကြွားတယ်ကြွားပြီးတော့ရေပြင်းကြီးငင်းလိုက်ကြွားပြီးတဲ့ခါကျတော့မှသူကဒီစောင်းဦးရတီမှာ2018စောင်းဦးရတီမှာတစ်ခါပြန်တက်တယ်တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြွားတယ် infection rate နဲ့ death rate ကငင်းပြန်ကြွားပြီးတော့2019မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ခြီးပြီးတော့ကြွားတဲ့ဟာကြောင့်သူကပထမဒီလိုတစ်ပိုင်းတက်တယ်ပြန်ကြတယ်ဒုတိယတစ်ပိုင်းတက်တယ်ပြန်ကြတယ်တတိယတစ်ပိုင်းတက်တယ်ပြန်ကြတယ်အဲ့ဒီဟာကိုဆိုတာ second wave ဆိုပြီးတော့ reference အနေနဲ့ယူပြီးပြောတာပါเนาะ
ဟုတ်ကဲ့ဆိုတော့အခု COVID-19 ဖြစ်နေတာနဲ့ပတ်သက်ပြီးတော့တချို့နိုင်ငံတွေမှာပေါ့เนาะအများကြီးတက်တယ်တက်ပြီးတော့ကျတယ်ကျပြီးတော့ဘာမှမရှိပဲဖြစ်ပြန်တက်လာတယ်ဆိုတော့ဒီဒုတိယလှိုင်းကိုမြန်မာနိုင်ငံကလူတွေကလည်းအကုန်လုံးစိုးရိမ်နေကြတယ်ပေါ့เนาะဒုတိယလှိုင်းနဲ့ပတ်သက်ပြီးတော့ကဲ့အခုလိုမျိုးဒီဒုတိယလှိုင်းကเนาะဟို COVID-19 အတွက်ကိုတကယ်ရောဒီ2018မှာဖြစ်တဲ့ဒီတုတ်ကွေးပေါ့နော်ဒီယောဂနဲ့လိုမျိုးနဲ့ပုံစံတူပါသလားအဲ့ဒါပြောပြပေးပါ
တူပါသလားဆိုတော့အခုအနေနဲ့ဖြစ်နေတဲ့အခုလက်ရှိဖြစ်နေတဲ့အနေအထားကိုကြည့်ရတာကတော့ဟိုဓာတ်ရိုက်ကြီးပေလေချာချာတိတိပပကြီးတူတယ်ဆိုပြီးတော့ပြောလို့မရဘူးဖြစ်နေတယ်ပေါ့နော်ဟိုဒီလိုဒုတိယလှိုင်းဆိုတဲ့ဟာအခုဒီဥပမာ VNL တိုင်းပြည်မျိုးဒီမှာတေးဘီလိုသမားနိုင်ငံတို့တိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ဒီအခုနယူးဇီလန်တို့တိုင်းပြည်မျိုးတို့တို့ရဲ့အစီအမှာ0 degree ဖြစ်သွားပြီးတော့တခါပြန်ပြီးတော့တက်လာတယ်။တခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကျွန်တော်ကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီရင်းညင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်မို့လားပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာမသိသေးဘူးပေါ့အဲ့တော့စေတချာချာဒီဟာတစ်ခုလုံးကိုပုံသေးဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
်ဆိုတော့ဒီ COVID-19 ဒီ virus 4 နဲ့ပတ်သက်ပြီးတော့ဒီလိုမျိုးအတက်ကျတွေဖြစ်တာပေါ့နော်ဒီလိုမျိုးကူးစက်တာတွေကတန့်သွားတာတွေပို့ပြီးတော့ကူးလာတာတွေအဲ့ဒါဘယ်ပုံမှာအခြေခံလဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါသူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်ဒီလိုမျိုးဒီ virus ရဲ့မျိုးပြည်သားပြောင်းလဲမှုပုံမှာလည်းမူတည်တယ်နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဓမ္မနိုင်ငံမှာဖြစ်ဒီဆက်စပ်ခြင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်တော့ mutation တွေရှိခဲ့တယ်အဲဒါကြောင့် Italy တို့Spain တို့မှာဒါကြောင့်မဟုတ်သူတို့ကကူးစက်နှုန်းပိန်းနှုန်းတွေအများကြီးညှာခဲ့တယ်အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလားဂျင်းကမျိုးပြည်သားဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေးလာနေတော့မယ်ပေါ့နော်သူကအခုဒါတွေကဘလို့ထပ်ပြီးတော့ပြောင်းသွားလားမပြောင်းသွားသေးဘူးလားဆိုရဲဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူးဆက်ကကြမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမူတည်တယ်နောက်ပြီးတော့လူတွေရဲ့အပြုတ်မှုအနေထိုင်နေပုံမှာလည်းမူတည်ပါတ
ယ်လူတွေရဲ့အပြုတ်မှုကတော့အကုန်လုံးသိကြတယ်ပေါ့နော်အဲ6ပေးအခွာအနည်းဆုံးခက်ခွာခွာနေကြပါ နော် now let's say ဘာလို့ဒါမျိုးပေါ့နော်တကူရေးတန်ရှင်းမှုလို့ပါခုဒီ mutation လို့ပြောတဲ့မျိုးပီစာပြောင်းလဲတာနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့ပါသူကဒီမျိုးပီစာပြောင်းလဲဆိုတာကအခုချိန်ထိကတော့သူကစပြီးတော့တွေ့တဲ့ဒီအခုဒီတွေ့တဲ့ COVID-19 ဟို virus ပေါ်ဒီသူနဲ့မျိုးပီစာတူတယ်96.4%တိုင်းလုံးတူတယ်ဆိုတဲ့ဟာဒီ horseshoe ဆိုတော့မြင်းခေါက်ပုံစံရှိတဲ့မင်းတို့ပေါ့နော်မြင်းခေါက်ပုံ horseshoe bats အဲ့ဒီမှာတွေ့ခဲ့တဲ့ဟာ96.4%တိုင်းလုံးတူတယ်မျိုးပီစာတူတယ်အဲ့ဒီကနေပြီးတော့သူကဒီကြံတဲ့အဲ့ဒီဒီ303.600တိုင်းလုံးလောက်ကလေးရတာနည်းနည်းကွဲသွားတယ်ကွဲသွားတဲ့ဟာအဓိကတွေ့ရတဲ့ဟာတော့ပေါင်းတဲ့ဒီ spike ကိုဒီနော်ဒီအကြောင်းအောက်ဒီဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှရှိတဲ့ဟာနဲ့ကျမောက်ဒီပုံစံမျိုးတွက်မယ် virus ကကျမောက်ဒီဆိုရင်တွက်မယ်ဆိုရင်သူတစ်ထိတ်ကအမွှေးလေးက receptor ကိုလာပြီးတော့ထိတယ်နော် receptor ကိုလာပြီးထိပြီးတော့ပြန်ပေါင်းပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဘလို့ဝင်လဲဆိုတော့အဲ့ဒီဟာမှာအဓိကကွဲသွားတယ်နော်အကွဲသွားရဆိုတော့ဒါကသူကဒီမျိုးပြီးသားဒီကနေ့တစ်ဆင့်ပြောင်းသွားတယ်ပြောင်းသွားပြီးတော့ဒီဆက်လက်ရှင်တွေကဒါဒီမှာတွေ့ခဲ့တဲ့သူတို့ရဲ့ဒီမျိုးပီစာ sequence မျိုးပီစာ sequence ကိုဘယ်လိုတင်တဲ့အရာကိုဒါဘယ်လောက်တူရဆိုပြီးတွေ့တယ်ပြီးတော့ဥရောပကတွေးခဲ့တဲ့ဒီလူတွေဆီကနေပြီးရတယ်ဥရောပတွေးခဲ့တဲ့လူနာတွေဆီကမျိုးပီစာနဲ့ဒါကတရုတ်ကြီးမှာမျိုးပီစာနဲ့ဒါကပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကျတော့ဒါကသူအဲ့ဒီ spike protein ကသူပြောင်းလဲမှုလေးရှိတယ်တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကထပ်မှန်းတယ်ဒီဒါကြောင့်မလို့သူတို့ရဲ့ပြန့်သွားတဲ့နှုံးကအနော်ဥရောပမှာပြန့်သွားတဲ့နှုံးကတရုတ်ကြီးမှမှာပြန့်သွားတဲ့နှုံးထက်ကိုတော့အစမတန်ပိုပြီးတော့များသွားတယ်။ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာတော့ကျွန်တော်တို့လည်းဒါလေးလာနေလို့မယ်။ဒီသိပ္ပံပညာရှင်တွေလည်းသူတို့လည်းဒီယူနေင်းနဲ့ပဲလေးလာနေလို့မယ်ပေါ့နော်။ဒါမှဒီတစ်ချိန်ထဲမှာပဲသူတို့ကတွေးတဲ့ဒီ spike protein ကိုတားကြက်လောက်တာဒီအထီးရောက်ဆုံးဖြစ်တဲ့အတွက်ကြောင့်တော်တော်များများကာဝယ်ဆေးတွေကလည်းဒါပဲအခုဥတည်နေကြတယ်
ကတော့ mutation ကလည်းတိတ်အရေးကြီးတယ်ပေါ့နော်ဒီဟိုဒီဒီယောဂကုသကျန်းနံတဲ့နေရာမှာအရင်အရေးကြီးတယ်ပေါ့ဟု
တ်ကဲ့ပါဟုတ်အဲ
COVID-19 နဲ့ပတ်သက်ပြီးတော့ဟိုအခုမှလေ့လာနေတဲ့အချိန်မျိုးမှာဒီယောဂကကြောင့်လူတွေတေတာကုသမှုများတာတွေဖြစ်တယ်ဆိုတော့ဒါကိုတားဆီးဖို့အတွက်ဒီကာကွယ်ဆေးတွေပေါ့နော်ထုတ်နေကြတယ်အခုဒုတိယလိုင်းလာရဆိုလို့ရှိရင်ပိုဆိုးမှလူတွေကဆိုးရင်နေကြတယ်ဆွေးနေကြတဲ့ဆောင်မှာကာကွယ်ဆေးထုတ်နိုင်တဲ့အနေအထားကိုပြောပြပေးပါဘယ်လိုအခြေအနေရှိနေလဲဟုတ်ကဲ့နောက်ဆုံးတရားတလောက်ပြောပြပေးပ
ါဟုတ်ကဲ့ပါဇူလိုင်30ရက်နေ့ထုတ်ပြန်တဲ့အရာကတော့အနေနဲ့ရရကဒီနိုင်ငံအသီးသီးကနေပြီးတော့ဟိုလူတွေနဲ့စပြီးစမ်းသပ်နေတယ် Phase 3 clinical trial Phase 2 3 normal Phase 3 normal စမ်းသပ်နေတယ်ဆိုတဲ့ဟာကစုစုပေါင်း26ခုရှိပါတယ်ကျန်တဲ့ဒီနောက်လာမယ့်August September မှာလည်းထပ်ပြီးတော့လူတွေနဲ့စားမို့ထွက်လာမယ်ဟာတွေကလည်းရှိနေပါသေးတယ်။ဆိုတော့စုစုပေါင်းအခုဒီလို vaccine candidate ပေါ့နော်။ကာဝယ်ဆေးအလောင်းနေရာကတော့သူတို့ရာနဲ့ခြီးပြီးတော့တရားကျုံရှိပါရှိ
။ဒီတရားထဲမှာပေါ့နော်။ဒီတရားလောက်မျိုးတွေအများကြီးလူတွေအကုန်ဝိုင်းစူးစားနေတော့အများကြီးပဲထွက်လာတယ်။ထွက်လာတဲ့တရားကတကယ်တမ်းပေါ့နော်။အားထောင်ရမယ့်ဥစ္စာဘယ်နှခုလောက်ရှိတယ်လို့သိရတယ
်။တကယ်တမ်းအားထောင်ရမယ့်ဟာဆိုတဲ့ဟာတော့ကျမဒီဘက် US ဘက်ကဟာတွေကိုကျမနည်းနည်းပို့ပြီးတော့ဖတ်မိရယ်ဆိုတဲ့ခါကျတော့ US ဘက်ကဟာကိုအရင်ပြောလိုက်တယ်ပေါ့နော် US ဘက်မှာဆိုရင်တော့အခုအလားလာကောင်းတဲ့ဟာကဒီ Moderna ကထုတ်တယ်ဆိုတဲ့ဟာရှိတယ်ဟို Johnson & Johnson ရှိမယ် Moderna ရှိမယ်နောက်ပြီးတော့ Pfizer ရှိမယ်နောက် Merck လည်းရှိတယ်ဆိုတော့ဒီနော်အဲ့ဒီကနေပြီးတော့တို့ကဒီအဲ့ဒီ candidate တွေကနေပြီးတော့အခုအလားလာအကောင်းဆုံးဆိုပြီးတော့ scientist တွေတို့ပြောနေတဲ့ဟာကတော့အဲ့ Moderna ကဟာပေါ့နော်ဒီ Moderna ကတော့သူက US မှာထုတ်တဲ့ US အခြေစိုက်ကုမ္ပဏီတွေထုတ်တဲ့အထဲမှာသူကတော့အလားအလာတော်တော်လေးမျှော်လင့်ချက်ရှိနေတယ်ဆိုတဲ့ဟာပေါ့နော်အလားအလာတော်တော်လေးကောင်းနေဆိုတဲ့စိတ်တစ်ခုပေါ့ပြီးကြတော့ဒီ mRNA ကို mRNA ကိုအခြေခံပြီးတော့လုပ်တဲ့ပေါ့ပစ္စည်းပေါ့နော်ဆိုတော့သူတို့ကဒီ virus ရဲ့ spike protein ကနေသူတို့ဒီအပိုင်းလေးတစ်ခုကိုသူတို့ကြည့်လိုက်တယ်ကွန်ပျူတာနဲ့ပုံဖော်ပြီးတော့အဲ့ဒီဟာကိုသူတို့အဲ့ဒီအပိုင်းလေးကိုတို့တားကက်လုပ်တားကက်လုပ်ပြီးသွားတဲ့ခါကျရင်သူကဒီဟာလေးကိုဆဲထဲမှာယင်ထည့်တယ်။ဘက်တော်ကမဲ့အစင်းထဲမှာလုပ်ပြီးရင်သူတို့ကတတ်တော်ကနေဆန်းတယ်။အမြောင်းနဲ့ဆန်းတယ်။မြောင်းနဲ့ဆန်းတယ်၊ကြွနဲ့ဆန်းတယ်၊ကြွနဲ့ဆန်းတယ်၊မြောင်းနဲ့ဆန်းအဲ့လိုမျိုးလုပ်ခဲ့ပြီးသွားပြီဆိုတဲ့ခါကျရင်သူတို့ကဒီအပိုင်းစာလေးကတတ်တော်ထဲမှာဆိုလို့ရှိရင်သူတို့ရဲ့ခုခံကောင်းကိုဘလောက်တိုးပွားနိုင်စေလဲဆိုတဲ့ဟာကိုသူတို့ကပြန်ပြီးတော့အစင်းပြန်ပြီးတော့လေ့လာထားရအောင်နော်
။အခု ဒီ COVID-19 ဖြစ်တဲ့လူတွေစီကနေပြီးတော့သွေးရည်ကြီးကိုယူပြီးတော့ဆန်းတယ်လို့ပြောတယ်။အဲ့ဒါလေးနည်းနည်းပြောပြပေးပါ။ဘာကြောင့်သွေးရည်ကြီးကိုယူပြီးဆန်းလာပါလဲ
။ဟုတ်ကဲ့ပါ။ဒါတရားကောင်းတဲ့မေးခွန်းပါ။သွေးရည်ကြီးကိုယူပြီးတော့ဆန်းတယ်ဆိုတဲ့ဟာကသူ့ရဲ့သွေးရည်ကြီးကုထုံးရဲ့အဓိကသဘောတရားနေရာမှာလဲဆိုတော့ဘာလို့အခြေခံထားလဲဆိုရင်ဗိုင်းရပ်ကခန္ဓာကိုယ်ထဲဝင်နေဒီလူတယောက်ဒီဗိုင်းရပ်ကိုခုခံနိုင်တယ်။သူ့ရဲ့ခုခံအားကနေပြီးတော့ဒီဗိုင်းရပ်ကိုဟုတ်ဥပမာပြောရမယ်ဆိုရင်ဆက်ချက်မောက်ပြီးလေးဆိုရင်ကျမောက်ပြီးရဲ့အမွေလေးတွေကိုတားကြက်လုပ်တယ်သူရဲ့ခုအခါကျတော့ချေချက်နိုင်တယ်ဒီဗိုင်းရပ်ဆိုသူချေချက်နိုင်တယ်အဲ့ဒီဟိုခုကအထွက်သွားတဲ့ဥစ္စာအဲ့ဒီခုကအဟိုသူတို့ကနေပြီးတော့သွေးရည်ကြီးကနေခွဲထုတ်ယူပြီးတော့အန်တီဘော်ဒီလောက်ခါတော့နော်အဲ့ခုကအသွေးကြီးကနေထုတ်ယူပြီးတော့အဲ့ဒီသွေးရည်ကြီးကိုအစားထိုးပြီးတာသွေးရည်ကြီးကိုထိုးဆိုရတာဟုတ်လား
ဆိုတော့အခု COVID-19 နဲ့ပတ်သက်ပြီးတော့ဒီကာကွယ်ဆေးတွေထုတ်နိုင်မှုလဲစူးစမ်းနေပေါ့နော်အလားလားရှိတာတွေလည်းတွေ့နေရပြီဒီချိန်မှာလဲဒီဒုတိယဆိုင်းပေါ့နော် second wave လာမယ်ဆိုတာကိုလူတိုင်းကလည်းစိုးရိမ်နေကြတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘာတွေသတိထားတယ်လဲအဲ့ဒါလေးနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါအခုကအခုဒီဆက်လက်ချင်းကျွန်တော်တို့ပြောခဲ့သလိုပဲပေါ့နော်ဟိုတချို့အတိုင်းကြီးတွေမှာကပထမပိုင်းဒုတိယပိုင်းအဲ့လိုမျိုးပုံစံမျိုးနဲ့တွားနေတယ်ဒီလိုပထမတစ်ခုတက်သွားတယ်ပြီးတော့ကျသွားပြီးတော့ဒုတိယတစ်ချိန်ပြန်တက်ဒါမျိုးပုံစံကိုဝင်နေတယ်တချို့တိုင်းပြည်တွေဥမာဒီ US UK Singapore အဲ့လိုတိုင်းပြည်တွေမှာကျတော့အတက်ပြင်းနေရှိနေတယ်ဆိုတော့ဒါပထမလိုင်းထဲမှာပဲရှိနေသေးတာလားဘယ်လိုမျိုးပြောင်းလဲဆိုတဲ့ဟာကိုမသိသေးဘူးပေါ့နော်အဲ့ခါကျတော့ဗမာပြည်ကရောပထမလိုင်းထဲမှာပဲရှိနေသေးတာလားဟိုဘယ်လိုမျိုးသွားမယ်ဆိုတော့ဟိုလေပြောလို့မရသေးဘူးနော်အခုကတော့ဒါဖြစ်ဖြစ်တက်တဲ့ဟာကဟိုခုံခုံပြီးတော့ဥပမာဒီအိန္ဒိယလိုမျိုးခုံခုံပြီးတက်သွားတာမျိုးမဟုတ်ပဲねတက်တဲ့တရောက်နှစ်ရောက်အဲ့လိုများတဲ့အချိန်ဆိုရင်၁၀ရောက်အဲ့လောက်ပတ်ဝန်းကျင်အဲ့လောက်တွေပဲတက်နေတယ်ဆိုတာကြတော့ဒါထိန်းလို့ရနေသေးတယ်ဖြစ်နေပြီမဲ့ဒီစိုးရိမ်နေနဲ့လည်းအဲ့လိုတအားကြီးငါတို့မဖြစ်ပါဘူးဆိုပြီးတော့အဲ့လိုမျိုးကြီးတော့မပေါ်စားတင်ပါဘူးပေါ့နော်အနည်းဆုံးတော့အထူးသဖြင့်ဟိုအသက်60 65 65အထက်လူကြီးတွေနောက်ယောဂခံရှိတယ်ဘယ်အရွယ်မဆိုယောဂခံရှိတယ်လူတွေဆိုလို့ရှိရင်ကတော့ဒီလူစုလူဝေးကိုရှောင်ရမယ်မရှောင်နိုင်ဘူးဆိုလို့ရှိရင်တော့မှခက်ခေါက်ခေါက်ဆက်နေရမယ်နောက်ပြီးတော့အဲ့လိုအပြင်သွားတဲ့ခါကျရင်ညနှာခေါင်းစည်းလေးတွေပေါ့နော်ဆွတ်ဆွတ်သွားရမယ်အဲ့လိုမျိုးပေါ့အဓိကကတော့လူစုလူဝေးရှောင်ရှားရမယ်ဒါမျိုးတွေတော့တကွေတကာရတန်ရှင်းရေးနော်တန်ရှင်းရေးအဲ့လိုမျိုးတွေကလန့်ရှင်းရှင်းဆက်ပြီးတော့မင်းနဲ့ရေချေရတော့ကိုပေါ့နော်
ဒုတိယအလိုက်ကိုကာဝယ်ဖို့ပေါ့
ကိုတို့ကတော့ကိုအလေးထားရတဲ့ကိုချစ်တဲ့ခင်တဲ့လူတွေအတွက်ကိုတခါလေးကာဝယ်ပေးဖို့အတချင်ဟု
တ်ကျေးဇူးများကြီးတင်ပါတယ်မခင်စားဝင်တယ
်ဟုတ်ကဲ့ပါအခုလိုပေါင်းဆွေးနွေးပွဲရတဲ့အတွက်ကိုလည်းကျေးဇူးများကြီးတင်ပါတယ်ဒီတော့ခင်ဗျာ
မင်္ဂလာပါဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နိုင်ငံရေးပါတီခေါင်းဆောင်တို့အကြံပေးသလိုစစ်အာဏာသိမ်းပွဲတစ်ခုပေါ်ပေါက်လာနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင
်။ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကနေပြည်တော်မှာဒီထက်ပြိုးအပါအဝင်သူ့ရဲ့မိဖက်34ပါတီနဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံပွဲလုပ်ပါတယ်။နောက်ပိုင်းထွက်ပေါ်လာတဲ့သတင်းတွေအရတွေ့ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တချို့ကလက်ရှိရွေးကောက်ပွဲကော်မရှင်ဟာအာလယာ NLD ပါတီဘက်ကိုပယ်လိုက်မှုတွေလုပ်နေတယ်။ဥပဒေနဲ့မညီတာတွေလုပ်နေတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာဘလို့နည်းနဲ့မှတရားမျှတမှုမရှိနိုင်ဘူး။အဲ့ဒီကိစ္စကိုတမရကာကွယ်ရေးဦးစီးချုပ်ကဝင်ရောက်ဖြေရှင်းပေးပါဆိုပြီးတင်ပြတယ်လို့သိရပါတယ်။ပါတီခေါင်းဆောင်တယောက်ကတော့တမရကာကွယ်ရေးဦးစီးချုပ်အနေနဲ့အာဏာသိမ်းပြီးရွေးကောက်ပွဲကျင်းပပေးပါဆိုတဲ့သဘောမျိုးအထိတင်ပြတယ်လို့ဆိုပါတယ်။ဒီတွေ့ဆုံမှုဟာနိုင်ငံရေးနဲ့သက်ဆိုင်တဲ့အတိုင်းဝိုင်းကြားမှာရောပြည်သူတွေကြားမှာပါအတော်လေးကိုခရေရက်ခတ်သွားတဲ့တွေ့ဆုံမှုလို့ပြောနိုင်ပါတယ်။အဲ့ဒီတွေ့ဆုံပွဲဘယ်လိုဖြစ်လာတာလဲ။ဘယ်သူတွေကဘာတွေဆွေးနွေးကြသလဲ။တမရကာကွယ်ရေးဦးစီးချုပ်ကဘာတွေပြန်ပြောသလဲ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပွဲတစ်ခုဖြစ်လာနိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်အဲ့ဒီအကြောင်းလေလာတင်ပြသွားပါမယ်
ဒီခိုင်မျိုးပါတီကစီစဉ်တဲ့တက်ချုံတဲ့နိုင်ငံရေးပါတီ34ပါတီတွဲဆောင်ပွဲမှာ2015ခုနှစ်ကပြည်ထောင်စုအဆင့်အနိုင်ရတဲ့ပါတီ5ပါတီပါပါတယ်ပါတီ28ခုကတော့2015ရွေးကောက်ပွဲမှာလုံးဝအနိုင်ရခြင်းမရှိခဲ့သလိုပါတီတချို့ကတော့အခုမှရွေးကောက်ပွဲဝင်မဲ့ပါတီအစ်စ်တွေဖြစ်ပါတယ် 2015ရွေးကောက်ပွဲရလည်းအရာပါတီ၅ခုဟာတီထောင်စုအဆင့်လွတ်တော်မှာအမှတ်49နေရာရခဲ့တာမို့တက်ချုပ်ကိုတွေ့ရမှာရွေးကောက်ခံအမှတ်စုစုပေါင်း491ယောက်ရဲ့ဆယ်ရာခိုင်နှုန်းလောက်ကိုကိုးစားပြုတယ်လို့မှတ်ယူနိုင်ပါတယ်။တက်ချုပ်နဲ့မတွေ့ခင်ပါတီခေါင်းဆောင်တွေဟာတီခိုင်ဖြိုးရုံးချုပ်မှာအရင်စုစည်းပြီးဆွေးနွေးပွဲမှာအားလုံးကိုးစားတင်ပြမဲ့ပုဂ္ဂိုလ်5ယောက်ကိုရွေးချယ်ပါတယ်။အဲ့ဒီပုဂ္ဂိုလ်တွေကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေ၊အမျိုးသားဒီမိုကရေစီပါတီတစ်ဥက္ကဋ္ဌဦးသိန်းညွန့်၊အမျိုးသားတွတ်တက်ရေးပါတီဥက္ကဋ္ဌဒေါက်တာနေစင်လက်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာဒေါ်သက်သက်ခိုင်နဲ့ပအုပ်အမျိုးသားအဖွဲ့ချုပ် PNO ပါတီဒုတိယဥက္ကဋ္ဌဦးခွန်မောင်တောင်းလို့ပဲဖြစ်ပါတယ်။တွေ့ဆုံပွဲမှာဦးခင်မောင်ဆွေကတီထောင်စုရွေးကောက်ပွဲကော်မရှင်ဟာဥပဒေချိုးဖောက်နေတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူး။ရွေးကောက်ပွဲပြီးသွားရင်လည်းတပါတီကြီးဆိုပြီးအနိုင်ကျင့်တော့မယ်။ဒါကြောင့်ကော်မရှင်ဥက္ကဋ္ဌကိုဖယ်ရှားဖို့တက်မတော်ကကူညီပါလို့တင်ပြခဲ့ပါတယ်
။ဒီမိုကရေစီပါတီစစ်ဥက္ကဋ္ဌဦးသိန်းညိုကတော့အဲ့ဒီထက်တည်တည်ကြကြအကြံပေးပါတယ်။1958ခုနှစ်ပါလီမန်ဒီမိုကရေစီခေတ်ဦးနုအစိုးရလက်ထက်မှာနိုင်ငံရေးဆိုင်ရာအကြက်တဲကြောင့်1948ခုနှစ်ဖွဲ့စည်းပုံကိုအသုံးပြုပြီးတပ်မတော်ကတရားဝင်အာဏာလွှဲပြောင်းရယူခဲ့ပြီး1960ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပေးခဲ့တဲ့ဖြစ်စဉ်ရှိခဲ့ဘူးတဲ့။ဒါကြောင့်အခုလဲ2008ဖွဲ့စည်းပုံကိုအသုံးပြုပြီးတပ်မတော်ကအာဏာလွှဲပြောင်းရယူပြီးမှရွေးကောက်ပွဲကျင်းပပေးသင့်တယ်ဆိုပြီးတင်ပြခဲ့တာပါ။ပြောရရင်တော့တပ်မတော်ကာကွယ်ဦးစီးချုပ်ကိုဆက်အာဏာသိမ်းဖို့တိုက်တွန်းခဲ့ကြတာမျိုးပါ။ဒီဆုံးပွဲမှာတရားဝင်တင်ပြခွင့်ရသူ9ယောက်အပြင်ပုဂ္ဂိုလ်တချို့ကိုစကားပြောခွင့်ပေးခဲ့ပေမဲ့အဓိကကတော့ရွေးကောက်ပွဲကော်မရှင်ကိုအပြစ်တင်တာကအဓိကကျနေတာတွေ့ရပါတယ်။ဘုရင်မူကြီးမေအောင်လှိုင်ကလည်းအစိုးရအပေါ်သူ့ရဲ့မကျေနပ်ချက်တွေကိုပြန်ပြောတာတွေ့ရပါတယ်။သူကတပ်မတော်မှာတိုက်ပွဲမှာဒဏ်ရာရတဲ့သူတွေရှိကြောင်းအဲ့ဒီလူတွေထဲမှာထိုင်ပြီးတော့အလုလုနိုင်တဲ့သူတွေပါဝင်ကြောင်းအရင်ကအဲ့ဒီလူတွေကိုအစိုးရဘက်ကကူးပြောင်းတာဝန်ထမ်းဆောင်ခွင့်ရခဲ့ပေမဲ့အခုနောက်ပိုင်းအဲ့ဒီလူတွေကိုအစိုးရဘက်ကဝန်ထမ်းအဖြစ်အလုတ်ခတ်ပေးတာမရှိလို့သူ့အနေနဲ့စိတ်မကောင်းဖြစ်ရကြောင်းရှမ်းပြည်နယ်ဘက်ကသူသွားတော့လဲပြည်သူတွေကတိုက်နယ်ဆေးရုံရှိပြီးဆရာဝန်မရှိတဲ့ကိစ္စမျိုးတင်ပြတာရှိကြောင်းသူ့အနေနဲ့တပ်မတော်ဘက်ကနေပတ်မိုးချင်ပေမဲ့အစိုးရဘက်ကခွင့်မပြုလို့စိတ်မကောင်းဖြစ်ရကြောင်းအလားတူဘာသာရေးလူမှုရေးကိစ္စတွေနဲ့ပတ်သက်ပြီးသူကလုတ်ပေးချင်ပေမဲ့အစိုးရဘက်ကနေကန့်သတ်ချက်တွေရှိနေတဲ့အကြောင်းရင်ဖွင့်သွားတာတွေ့ရပါတယ်
တွေ့ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တချို့တင်ပြတဲ့စစ်တပ်ကအာဏာလွှဲပြောင်းရယူပြီးရွေးကောက်ပွဲကိုကြီးကြပ်လုပ်ပေးဖို့ဆိုတဲ့အကြံပေးချက်ကိုတော့လက်ခံခဲ့ပုံမရပါဘူး။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရွေးကောက်ပွဲဝင်ကြဖို့ပြည်သူတွေကိုမဲပေးဖို့နှိုးဆော်ကြဖို့ရွေးကောက်ပွဲတရားမျှတမှုရှိမရှိစောင့်ကြည့်ပြီးရွေးကောက်ပွဲနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေပေါ်မူတည်ပြီးသူ့အနေနဲ့ဆက်လုပ်သွားမယ်လို့အဖြေပေးခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကစတဲ့ရင်စစ်တပ်ကအာဏာလွှဲပြောင်းရယူမှုအာဏာသိမ်းမှု၃ချိန်ဖြစ်ခဲ့ပူပါတယ်။1958ခုနှစ်နဲ့1988ခုနှစ်တွေမှာတီဆဲအစိုးရကစစ်တပ်ကိုအာဏာလွှဲပြောင်းပေးတာဖြစ်လေတော့ဥပဒေကြောင့်ရဆိုတရားဝင်အာဏာလွှဲပြောင်းပေးမှုလို့ဆိုနိုင်ပါတယ်။1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆရာနာသိမ့်ခွဲကတော့ဖွဲ့စည်းပုံခြေခံဥပဒေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံတော်ပုံကံမှုကျူးလွန်ခဲ့တယ်လို့သတ်မှတ်နိုင်ပါတယ်။လက်ရှိတည်ဆဲ2008ဖွဲ့စည်းပုံမှာတော့တက်မတော်အနေနဲ့သူ့ဘာသူတိုင်းပြည်အာဏာကိုရယူနိုင်တဲ့ပြဋ္ဌာန်းချက်မျိုးတစ်ခုမှဖော်ပြထားတာမတွေ့ရပါဘူး။နိုင်ငံတော်သမ္မတအနေနဲ့တိုင်းပြည်မှာတကယ့်ကိုဆိုးရွားတဲ့အချုပ်အခြာအာဏာလက်လွတ်ဆုံးရှုံးစေမယ့်အခြေအနေမျိုးကြုံနေရပြီလို့ယူဆတဲ့အခါမှသာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအာဏာလွှဲပြောင်းပေးဖို့ပြဋ္ဌာန်းထားတာတွေ့နိုင်ပါတယ်။တနည်းပြောရရင်တော့နိုင်ငံတော်သမ္မတကမပေးရင်တက်ချုပ်အနေနဲ့တိုင်းပြည်အာဏာရယူဖို့ဆိုတာမဖြစ်နိုင်ပါဘူး
။လက်ရှိအခြေအနေအောက်မှာ NLD အစိုးရအဖွဲ့ရဲ့သမ္မတအနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအကြောင်းတစ်စုံတစ်ခုကြောင့်အာဏာလွှဲပြောင်းပေးမယ်ဆိုတာမျိုးဟာအလိုမဖြစ်နိုင်တဲ့ကိစ္စပါ။အထက်ပြေကတော့တက်ချုပ်အနေနဲ့ဖွဲ့စည်းပုံအရတရားဝင်အဖြစ်တိုင်းပြည်အာဏာရလာဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီအတွက်တိုင်းပြည်ရဲ့အာဏာရရက်ကိုကိုယ့်ဖာသာကိုရယူခြင်းနဲ့ဆိုရင်1962ခုနှစ်တုန်းကဗိုလ်ချုပ်ကြီးနေဝင်လုပ်ခဲ့သလိုဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးနိုင်ငံတော်ပုံကံမှုကျူးလွန်ဆက်အာဏာသိမ်းပြီးမှရမယ့်သဘောသက်ရောက်နေတာတွေ့ရပါတယ်။လက်ရှိအခြေအနေအရအဲ့ဒီလိုအောက်ထဲဖော်ဖို့ဆိုတာကလည်းသိပ်ပြီးလွယ်ကူတဲ့ကိစ္စမျိုးတော့မဟုတ်ပါဘူး။တပ်မတော်တပ်တွေအခြေအနေ၊ပြည်သူတွေရဲ့အခြေအနေ၊မျက်မှောက်နိုင်ငံတကာအခြေအနေအထူးချက်ဖြစ်တိုင်းနောက်ကနေရပ်တည်ပေးတဲ့အိန္ဒိယအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးအစအစအရာရာချင်းချင်းတွဲဆရမှာဖြစ်တဲ့အပြင်တပ်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ဖို့အဓိကတာဝန်ရှိတယ်လို့ခံယူထားတာကြောင့်ပါလက်ရှိနိုင်ငံရေးပါတီခေါင်းဆောင်တချို့ တမရောကာကွယ်ဦးစီးချုပ်စီသွားပြီးအကြံပေးသလိုဆေးအနာသိမ်းပွဲတစ်ခုပေါ်ပေါက်မဲ့အလားအလာမတွေ့မပြေရသေးကြောင်းပ
ါဘယ်လာပါစေဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ဖြစ်တဲ့မြန်မာတခြင်းတွေတပုတ်ကိုလည်းနှားဆင်ကြရမှာဖြစ်ပါရင်နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြောမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရင်။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြောင်း Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါပြီကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်အနှစ်ရှည်လများနားဆင်အားပေးလာတဲ့တော်ရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့တော်ရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ live ဖတ်လို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစ်စိတ်တော့ကျေးဇူးဖြူပြီးတော့ပြောပေးပါတယ်ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါရ။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။VOE မနေ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voenews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်နေတဲ့ညမှာပြန်ပြီးတင်ထားပေးပါရနော်တော်ရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်လေးဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်၊ည9နာရီကနေ10နာရီတစ်ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရကို Facebook မှာဓာတ်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုတွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောဓာတ်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဒါနဲ့မှအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်တောင်းလိုက်ပါရဲ့ခင်ဗျာဆိုပြောရေးလာတဲ့တကုံမျိုးတက်ကတော်ရရှင်ဥလာထွန်းဖြစ်ပါသေး
။ VOE ရဲ့တည်င်းနဲ့တည်င်းဆောင်ပါသုတဘောင်းဆောင်တက်ဆက်မှုတွေဟာအထူးတလည်းပြည့်စုံကောင်းမွန်လို့ဂျင်းနဲ့အာရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါ။အထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါ။ဒီလိုသိရတာဟာ VOE ရဲ့ပြည့်စုံတဲ့တည်င်းထဏာကြီးရဲ့ကျေးဇူးကြောင့်ပါ။တည်င်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါလေ။သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ဤပညာတိုးတက်မှုကလည်းအမခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆုံးဂျန်ကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာတ်ကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျဉ်းစရာကောင်းပါလဲကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတည်းကြီးနားနေတော့မှပဲဘာလဲဆိုတော့ခမရူဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာလူရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပီးရဲ့ကဗျာတွေးမိတိုင်းအယူနာပြီးအမျိုးသားဆဲကျင်တော့တဲ့လေးဆိုရဲစပါ
ဟုတ်ကဲ့ပါဒေါ်ရရှင်ဦးလာထုံးကတွေးမိတိုင်းအယူနာတဲ့အမျိုးသားဆဲကျင်မှာတော့ဒီလေးဆိုရဲဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ
်
မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးအခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကအလူအခွင့်ရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOE ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစားရဲပုံမှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှန်လုံးစေချင်ပါတယ်ခင်ဗျာ
ဒီမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်เนาะစာကတိတ်မပြည့်စုံမိမလဲသူရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လုံးဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ဒါတော့အရှင်ကြီးတို့တို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့စာရီကိုဝေမျှပေးခြင်းပါတယ်ပထမအဆုံး Tidy and Cam ဆိုတဲ့တော်ရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရှင်ကဂျပန်မှာအလုပ်သွားလုပ်ခြင်းပါတယ်မြန်မာနိုင်ငံမှာအလုပ်ခံရှားပါနေတဲ့အခြေအနေကိုဒီတော်ရှင်ရဲ့စာမှာထည့်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသတ်ပေးကြပါတယ်။ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါရင်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစီဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တင်နေအမတမဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်။မစ်ရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်တက္ကသိုလ်ကလေးလာသူတွေတွေ့ရှိခဲ့တာပါ။ဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်မဗျာ။နိုးရာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကိုယ်လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်။ဆဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသိုလ်နဲ့နှုတ်ထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပရိသတ်တွေကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစီဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်။ဒီဘက်တော်ရရှင်ကြီးရဲ့စာရင်းမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒီတောင်းလာရဲ့တော်ရရှင်ကြီးအတွက်မြန်မာသတင်းတွေတည်လက်ဆောင်ပေးဖို့မှာဖြစ်ပါရယ်နော်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတည်လက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင် မြန်မာသတင်းလေးတစ်ပုဒ်ဒေလက်ဆောင်တောင်းထားရတော့ရှင် Facebook ပေါ်ကနေပြီးတော့ဆော်မျိုးဆိုတဲ့တော့ရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ Twitter ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါမယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာဒေလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay Twitter ပေါ်တည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီဒေတောင်းထားတဲ့တော့ရှင်ဆော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြပါအောင်ရှင်။
ยาคะติ้งเปียวชวนมาสิลูกคะติ้งอะกงซันดารีอาลูจีซงหยอลินจันญาเนคะตูนีทันชินตันนายบูอะจินนาไซยิดาจะดูล้วนชมนีสีดนาอะติกุนีพีมาเมดูรีนีอาไรมาอีမြမပြီမဆိုင်စပါးများပေါ်ပါစေမြမပြီမတာရချင်းမြည်ကြပါစေနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိန်ပါချွန်းလန်းချင်းမြည်တည်ဆုံးဒီမြေဒီရင်ငိမ့်ချင်းစီဖို့မြမပြီမသာသနာကြားစေကြာမန်တွေမြမပြီမတာရချင်းမြည်ပါစေကလုံးသားလာသူများတို့တဲ့တို့ဘွားကိုစိန်ပါချွန်းလန်းချမ်းမြေပြေဆုံးဒီညီညီငိမ့်ပြန်စီဖို့
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်သလိုမျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်နိုင်ချမ်းမြေ့ကြပါစေရှင်
။နေရတကဖူးဖွေလို့နေတဲ့တိုင်းရှင်နိုင်နိုင်ချိန်ပဲဖြစ်နေသူရှင်နာကလည်းများလာပါသေးဘူး။ที่มาสั่นอีสบาเมียพอบาสิมาที่มาตายาฉันนี้จะบาสิตะลงนาลาดูเมียตูตะเดตูบัวโกเซ็งนบาชื่นลั่นฉันนี้ที่ดู
อะคุสัตบีกบาตะลวากะทูจะเดตะลิ้นเลริโกตินจะไปบาเมโคโรนาแกยอกากาละอะตวินอะชิอุยอปากะเลวิอาไนงานกะพันลงเอ็งเต้ขุกันริตะคูหาเดตะกันชี้ตวาเอเดริโกซ้วยส่องนี่บาเดဒိမတ်နိုင်ငံကတက္ကသိုလ်ကျောင်းသူတယောက်ဟာသူ့ဘာသာသူပိုးတန့်စင်နိုင်တဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူပေတို့ကတင်ဆက်ထားပါတယ
်။အရှေ့ဥရောပမှာရှိတဲ့လက်ဗီးယားနိုင်ငံကဖန်လုံအိမ်တဲခုခံလေးတစ်ခုဟာဒေသခံခီးသွွားဧည့်သည်တွေကိုဆွဲဆောင်နေပါတယ်။ဒီတဲခုခံကို꽈ကြအမျိုးသားဥယျာဉ်ကြီးတွေကအမတာမြစ်ပေါ်မှာကျူးရမ်းနဲ့တွယ်ချိတ်တိဆောက်ထားတာပါ။ကျိုးရမ်းပေါ်မှာလဲအရှိနဲ့အနောက်အဝေးထင်းဝင်ပုံးနဲ့ထိန်းချုပ်ပြီးရွေးလျားနိုင်ပါတယ်လူနှစ်ယောက်ဖမ်းလို့အိမ်ထဲမှာတဲခုနိုင်မှာဖြစ်ပြီးကညကိုအမေရိကန်ဒေါ်လာ190လောက်ကျပါတယ်မနက်စာနဲ့ညစာစားဖို့ကတော့တက်တက်ဝယ်ရမှာဖြစ်ပြီးကော်ဖီဝိုင်နဲ့ကိန်းမှုအစားအသောက်တွေအတွက်တစ်ယောက်ကိုဒေါ်လာ40ထပ်ပြီးတော့ပေးရပါတယ်ဖမ်းလို့အိမ်အတွင်းမှာတော့နှစ်ယောက်အိမ်ကင်းတစ်လုံးပါပြီးရေချိုးကန်းအိမ်သာတော့မပါပါဘူးညစာတိတ်ဆိတ်မှုကိုခံစားနိုင်ပြီးနေ့ဘက်မှာတော့စင်းစင်းနေတဲ့မြေရဲ့အလှပကိုခံစားနိုင်မှာပါအခုလိုဖန်လုံအိမ်မှာခစ်သစ်အိမ်သာနဲ့ရေချိုးကမပါပေမဲ့လို့တဘာဝပတ်ဝန်းကျင်ရဲ့အလှပကြောင့်ဒီနေ့လွေရာသီတစ်ခုလုံးတဲခိုချင်တဲ့သူတွေတန်းစီနေကြပါတယ်
မက္ကစီကိုနိုင်ငံမြောက်ပိုင်းကမွန်တရီမြို့လေမှာပညာကုမ္ပဏီတစ်ခုကဖန်လုံကားတစ်စီးကိုတီထွင်ပြီးမွေးကင်းစကလေးတွေကိုသူတို့ရဲ့ဆွေမျိုးသားချင်းတွေကြည့်နိုင်အောင်စီစဉ်ပေးနေပါတယ်။ဖန်လုံကားထဲမှာမွေးကင်းစကလေးနဲ့မိဘတွေမဝင်ခင်ပိုးသက်ဆေးတွေနဲ့တေချာတန့်စင်ထားပါတယ်။ကလေးကိုကြည့်ကျင်တဲ့အဖိုးအဖွားဆွေမျိုးတွေကကားနဲ့လာကြည့်ရမှာဖြစ်ပြီးတိတ်ရင်းနေတဲ့ဆွေမျိုးမှသာမှန်အကာနာကိုကတ်ကြည့်ခွင့်ရမှာပါ။ကိုရိုနာကပ်ရောဂါကာလအတွင်းဗိုင်းရပ်စ်ပိုးမကူးစက်အောင်လှုပ်ဆောင်တဲ့အစီအစဉ်တစ်ခုဖြစ်ပြီးတော့ဒီဖန်လုံကားကိုအသုံးပြုဖို့အတွက်တစ်နိုင်ကိုအမေရိကန်ဒေါ်လာ40လောက်ကျသင့်မှာပါ။အဒမ်အာနက်စတိုဂွန်ဇာလက်စ်ကဒီဖန်လုံကားအကြံဉာဏ်ကိုစဉ်စားတီထွင်ခဲ့တာဖြစ်ပြီးတော့သူ့သမီးလေးမွေးတဲ့အချိန်မှာအသက်65နှစ်အရွယ်အဖွားဖြစ်သူကြီးစုနိုင်ဖို့အတွက်ဖန်တီးခဲ့တာပ
ါ။ရန်တက္ကသိုလ်ကျောင်းသူတယောက်ကတော့သူ့အသာသူပူးစံစင်နိုင်ရဲ့နှာခေါင်းစီတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဇိုင်းကျောင်းသူတယောက်ဖြစ်တဲ့ဆာရာလီကော့ခါ UV ခရမ်းလွန်ရောင်စီနဲ့သူ့အသာသူပူးစံနိုင်ရဲ့နှာခေါင်းစီကိုတီထွင်လိုက်တာပါ။ UV ခရမ်းလွန်ရောင်စီကိုဘက်တီးရီးယားတွေတန့်စင်ဖို့သိပ္ပံပညာရှင်တွေကငွေကိုကလေးကသုံးနေတာဖြစ်ပြီးဗိုင်းရပ်စ်တွေတန့်စင်ဖို့အတွက်ကတော့လုံလောက်တဲ့ UV ပမာဏပေးနိုင်ဖို့လိုပါတယ်။ကရော့ခ်ရဲ့နှာခေါင်းစီးမှာတက်ထူအောက်ဆိုက်တွေတုံ့လင်းထားတာဖြစ်ပြီးတော့ UV ခရမ်းလွန်ရောင်စီထုတ်လုပ်နိုင်တဲ့ဖန်ကြောင်းကိုလည်းတခါလေးတွဲချုပ်ထားပါတယ်။ဒီဖန်ကြောင်းလေးတွေကိုဝါယာကြိုးနဲ့ဘက်ထရီချိတ်ဆက်ထားတာပါ။ UV မျိုးတွေကိုဖွင့်လိုက်တဲ့အခါမှာတက်ထူအောက်ဆိုက်မျက်နှာပြင်ပေါ်ကဗိုင်းရပ်စ်တွေကိုတန့်စင်ကြည့်တာဖြစ်သွားပါတယ်။အဲဒီနောက်နှာခေါင်းစီးကိုပြန်ပြီးတော့လည်းသုံးနိုင်ပါတယ်။ဒီနှာခေါင်းစီးကိုကရော့ခ်ကသူ့ရဲ့မဟာသိပ္ပံပွဲအတွက်ရည်ရွယ်ဖန်တီးခဲ့တာဖြစ်ပြီးနှာခေါင်းစီးထက်မျက်နှာပြင်ပိုကြီးတဲ့နေရာတွေမှာပိုတက်နိုင်ဖို့ရည်ရွယ်ထားတာပါ။
ရုပ်နိုင်ငံကအပျော်တမ်းမော်ဒယ်လုပ်နေတဲ့အဖွားလေးယောက်ဟာပြီးခဲ့တဲ့အပတ်ဂျာတာပရီနေကမြို့တော်ဘေကျင်းကလမ်းမတွေမှာနှာခေါင်းစည်းမတက်ဖဲလမ်းလျှောက်ခဲ့ကြပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းဖြေလျှော့မှုတွေလုပ်ပေးပြီးတဲ့နောက်ပိုင်းဘဝဟာပုံမှန်ပြန်ဖြစ်လာပြီဆိုတာပြကျင်တဲ့အတွက်အခုလိုမော်ဒယ်လျှောက်ခဲ့ကြတာပါ။သူတို့အဖွဲ့ကိုဂလမ်မာဘေကျင်းလို့နာမည်ပေးထားတာဖြစ်ပြီးတော့အသက်60ကျော်အရွယ်အမျိုးသမီး၄ဦးပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းအခုလိုတရုတ်ရိုးရာဝစ်ဆုံပောင်အထိခွဲထားတဲ့စကတ်အကွဲချင်းပောင်ကိုဝစ်ဆင်ပြီးဈေးဆိုင်တွေအများကြီးရှိတဲ့ရက်ကွက်ထဲမှာလမ်းလျှောက်ပြတဲ့ဗီဒီယိုဟာနာမည်ကြီးသွားခဲ့ပါတယ်ခင်ဗျာ
။အသက်ရှင်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOE မြန်မာပိုင်းတင်းနလာလေးနနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့တင်းအချင်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာ COVID-19 ကူးစက်ဖြစ်ပွားမှုအထူးမြန်ဆန်နေပြီးဩဂုတ်လ16ရက်နေ့ကနေ21ရက်နေ့ထိ5ရက်တာကာလအတွင်းဗိုင်းရပ်စ်ကူးစက်ခံရသူအသစ်45ဦးထိတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနှောင်းပိုင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်COVID-19 ကပ်ရောဂါကိုကုသဖို့အဓိကကုထုံးဆိုင်ရာအောင်မြင်မှုကို American သမ္မတ Donald Trump ကဒေတာစံတော်ချိန်တနင်္ဂနွေညမှာကြေညာဖို့ရှိကြောင်းအင်ဖြူတော်ကပြောကြားခဲ့ပါတယ်။လက်ရှိ American ပြည်ထောင်စုမှာ Coronavirus ကြောင့်သေဆုံးသူပေါင်း 38,600 ကျော်ရှိပြီး 5.8 သန်းနီးပါးကူးစက်ခံထားရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတာ၃နှစ်ပြည့်ခဲ့ပါပြီ။ဒုက္ခသည်စခန်းတွင်းကယာယီဆောက်ထားတဲ့ခိုလုံရေးစခန်းတွေမှာနေထိုင်နေရတဲ့မြန်မာနိုင်ငံကမွတ်စလင်လူနည်းစုဝင်တသန်းလောက်ရဲ့ရှေ့ရီးကတော့မရေမရာရှိနေသေးဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းလူသိများတဲ့မွန်ခရိုင်ခေါကန်မြို့မှာចောင်းသားអុសុទសុနဲ့ပြည်သူတွေပူပေါင်းပြီးសនីនេញាកសុវេសន្តាပြခဲ့ကြပါတယ်သူတို့ကဝင်ជីជုပ်ប្រយុទ្ធឆានអូឆាយាឌុកနှုတ်ထွက်ပေးဖို့ ਨੇ ប៉ាលីម៉ង់ကိုဖြတ်သိမ်းပြီးអជាកានឧបរិទិទិយ៉ែយេស្វဲပေးဖို့អសូរៈကပြည်သူကိုឆេងឆောက်နေတဲ့លោកយ៉ាត់ទីយ៉ាត់តန်းဖို့តောင်းសួរគេကြပါတယ်អ៊ីរ៉ានနိုင်ငံမှာម៉ားရင်းပြឆខានရတဲ့ယူကရိန်းခီးတဲ့တင်လေရင် black box ကိုစုံစမ်းလေးလာချက်တွေအရဒုံးကျင်မျက်စင်းဟာလေရင်ကို25စက္ကန့်ချာထိမှန်ပေါက်ကွဲခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွှင့်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.